မြန်မာနိုင်ငံရခိုင်ပြည်နယ်တွင်းကရဲစခန်းတွေကိုအကြမ်းဖက်ဆစ်သွေးကြွတွေကဩဂုတ်လ25ရက်နေ့မှာတပြိုင်တည်းဝင်ရောက်တိုက်ခိုက်ခဲ့တဲ့အတွက်အပြစ်မဲ့ပြည်သူနဲ့အစိုးရဝန်ထမ်းတွေတိုက်ဆုံခဲ့ရပါတယ်။ရဟိုင်းရိုဂျာကေဇေးရဲ့အဖွဲ့ ARSA ကအဲ့တိုက်ခိုက်မှုတွေကိုသူတို့လုပ်တာဖြစ်တယ်လို့ကြေညာခဲ့ပြီးမြန်မာတပ်မတော်ကအကြမ်းဖက်တိုက်ခိုက်သူတွေကိုလိုက်လံရှင်းလင်းပြီးတော့လုံခြုံရေးလုပ်ငန်းတွေဆောင်ရွက်စဉ်ကာလအတွင်းရခိုင်ပြည်နယ်ထဲကတိုင်းနဲ့ချီတဲ့မွတ်စလင်တွေဘင်္ဂလားဒေ့ရှ်နိုင်ငံထဲကိုထွက်ပြေးသွားကြပါတယ်။အဲ့လိုအကြမ်းဖက်သမားတွေကိုရှာဖွေရှင်းလင်းချိန်တွေအတွင်းမှာအလွန်အကျွံအင်အားသုံးစစ်ဆင်ရေးတွေဆောင်ရွက်ခဲ့တဲ့အတွက်မြန်မာနိုင်ငံကရိုဟင်ဂျာမွတ်စလင်တွေအပေါ်ဖိနှိပ်အကြမ်းဖက်နေတာတွေကိုကုလသမဂ္ဂလုံခြုံရေးကောင်စီအနေနဲ့ခိုင်မာမြန်ဆန်စွာအရေးယူဆောင်ရွက်စေဖို့ဥရောပနဲ့အမေရိကန်ပြည်ထောင်စုတို့ကကုလသမဂ္ဂလုံခြုံရေးကောင်စီအစည်းအဝေးမှာတောင်းဆိုခဲ့ကြပါတယ်။အဲ့ဒီတောင်းဆိုမှုတွေအတွက်ဥရောပသမဂ္ဂကအရေးယူရမှာမြန်မာနိုင်ငံကထိတ်တန့်စစ်ဗိုလ်ချုပ်ကြီးတွေကို EU ဥရောပနိုင်ငံတွေစီဖိတ်ခေါ်တာတွေကိုရပ်ဆိုင်းလိုက်တယ်လို့မနေ့ကအောက်တိုဘာလ16ရက်နေ့ကြေညာချက်မှာထုတ်ပြန်ပြောဆိုလိုက်ပါတယ်။ကလေးတွေကိုရရဆက်ဆက်တိုက်ခိုက်တာအပါအဝင်လူခွင့်ရေးချိုးဖောက်မှုတွေနဲ့ပတ်သက်တဲ့အထောက်အထားတွေရှိနေပြီးအဲ့ဒီလောက်ရက်တွေအတွက်ဆက်လက်စုံစမ်းစစ်ဆေးရမှာဖြစ်တယ်လို့ဥပဒေမဲ့လောက်ရက်တွေပြုတ်ခဲ့တာရှိရင်ပြုတ်ခဲ့သူတွေကိုအေးအေးယူမှာဖြစ်တယ်လို့ဥရောပသမဂ္ဂရဲ့နိုင်ငံခြားရေးဝန်ကြီးကကြေညာချက်ထဲမှာထည့်သွင်းပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂရဲ့မြန်မာနိုင်ငံအပေါ်အေးအေးယူတန်းခတ်တဲ့ကြေညာချက်ထွက်လာပြီးချင်းမှာပဲဥရောပသမဂ္ဂရဲ့မြန်မာစစ်ဗိုလ်ချုပ်ကြီးတွေကိုတန်ခတ်အေးအေးယူမှုဟာပြော့ပြောင်းလွန်းနေပြီးတော့မြန်မာကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကိုအကြမ်းဖက်မှုတွေဆက်လုပ်ဖို့မီးစိမ်းပြလိုက်တယ်လို့တောင်ဖြစ်သွားတယ်လို့ဗြိတိန်အခြေစိုက်ဘာမကမ်ပိန်း UK အဖွဲ့ရဲ့ဒါရိုက်တာမတ်ဖာမနာကပြောဆိုခဲ့ပါတယ်။ဥရောပသမဂ္ဂရဲ့အေးအေးယူဆောင်ရွက်မှုနဲ့ပတ်သက်ပြီးလွှတ်တော်ရင်းကကိုယ်စားလှယ်တွေကရောဘယ်လိုမြင်ကြပါသလဲ။မြန်မာနိုင်ငံရဲ့မြေပြင်အခြေအနေကိုအမှန်အတိုင်းနားလည်သွားတဲ့အချိန်မှာဥရောပသမဂ္ဂရဲ့လက်ရှိဆုံးဖြတ်ချက်ဟာတော့မှပြောင်းလဲသွားနိုင်တယ်လို့ထင်ကြောင်းနေပြည်တော်ကောင်စီနဲ့မြေပုပ္ပတ္တိမျိုးနဲ့လွှတ်တော်ကိုယ်စားလှယ်ဥယျာဉ်မွန်ကပြောပါတယ
်။ဒါဘူးရခိုင်ကိစ္စမှာလည်းနောက်ဆုံးအခြေအနေနဲ့ပတ်သက်လို့ပေါ့နော်။ EU ကဒီလိုဆုံးဖြတ်ချက်တွေထွက်တယ်လို့ဒါကျွန်တော်တို့ကြားရတယ်။ကြားရတယ်ဆိုပေမဲ့ဒီမြေပြင်အခြေအနေပေါ်မှာတော့ကျွန်တော်တို့အနေနဲ့အတိအကျအတိရှိတဲ့အတွက်ဒီဆုံးဒီဟာတာဝန်ခံပြီးတော့ပြီးတော့နည်းနည်းခက်တယ်။ဒါပေမဲ့ဒီဒီခိုင်ဒီစားကကျွန်တော်တို့အကြမ်းဖက်မှုပြဿနာဖြစ်နေတဲ့အတွက်ဒီအကြမ်းဖက်မှုအပေါ်မှာတော့ငွေကြေးတောင်းရှိတဲ့သူတွေအနေနဲ့ PVCC ဆောင်ရွက်ဖို့တော့လိုအပ်မှာပဲအဲ့တော့ဒီလိုဆောင်ရွက်တဲ့အချိန်မှာအပြိုင်ထဲမှာပဲကျွန်တော်တို့ကုလေစီမံစည်းကမ်းနဲ့ဒီပေါ့ဆောင်ရွက်ကြမယ်ဆောင်ရွက်နေတဲ့ဆိုရင်တော့ဒါဒီ EU ရဲ့ဆုံးဖြတ်ချက်ဟာလည်းဒီအချိန်မှာတော့ဒါအရှိကိုရှိတိုင်းမှန်ကိုမှန်နိုင်သိရှိသွားလိမ့်မယ်လို့ကျွန်တော်တို့မြင်ပါတယ်
ဥရောပတိုင်းပြည်တစ်ခုဖြစ်တဲ့နော်ဝေနိုင်ငံမှာနေထိုင်သူအာရှလူခွင့်ရေးကော်မရှင် AHRC ကရှေ့နေကျူးဦးမင်းလွင်ဦးကတော့ဥရောပသမဂ္ဂရဲ့ဆုံးဖြတ်ချက်ကိုကြည်ကျင်းအားဖြင့် EU ဟာကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတာတွေနဲ့တကယ့်မြေပြင်အခြေအနေကြားကအဖြစ်မှန်ကိုရိပ်မိတယ်လို့ရိပ်မိနေပြီလို့ထင်ရကြောင်းပြောပါတယ
် EU ရဲ့ဆုံးဖြတ်ချက်ကတော့ရှင်းပြောရလို့ရှင်ဗျာဒီနော်ဝေနောက်ဘက်မှာဖြစ်နေတဲ့ပြဿနာတွေပြီးတော့အဖြစ်မှန်ကိုသူတို့လည်းသိတဲ့လောက်ပြီးသွားပြီဖြစ်တယ်နောက်ပြီးတော့တခါယခုရောက်နေတဲ့ EU တံဖွဲ့လို့လည်းဒေါ်ဆန်းစုကတခိုင်ပြည်နယ်ဘက်ကိုသွားရောက်ကြည့်ရှုဖို့အတွက်ဖိတ်ခေါ်ထားတယ်ဆိုတာလည်းကျွန်တော်သိရတယ်။အဲ့တော့ဒီ EU ရဲ့ဆုံးဖြတ်ချက်ကဒီအစိုးရအပေါ်မှာပြားပေးခြင်းဟာဘာလို့မရှိနိုင်ဘူးဆိုတော့သူတို့သုံးသပ်မိပုံရတယ်။ဒါကြောင့်လည်းစစ်ဘုရုပ်တွေကိုဖိတ်ခေါ်ကမ်းလှမ်းမှုတွေကိုအကန့်အသတ်နဲ့ထားမယ်ဆိုတော့ဒီသတိလောက်ပဲဆုံးဖြတ်ချက်ချတယ်လို့ပဲကျွန်တော်တို့ကနားလဲပါတယ်။ဥရောပနိုင်ငံအဖွဲ့ဝင်တော်တော်များများမှာလည်းဒီပြဿနာတွေကရင်ဆိုင်ကြုံတွေ့နေရတာဖြစ်တယ်။ဒါကြောင့်အရင်နဲ့စာနာနားလည်ပြီးတော့ယခုလိုမျိုးဆုံးဖြတ်ချက်ကိုစတယ်လို့ပဲကျွန်တော်တို့သိမြင်ပါတယ်။ဒေါ်ဆန်းစုကြည်ကိုယ်တိုင်ဒီကိစ္စမှာနည်းနည်းနည်းနည်းပါဝင်ပြီးတော့လှုပ်ဆောင်နေတာဖြစ်တဲ့အတွက်သူတို့အနေနဲ့အတိုင်းအတာတစ်ခုကြီးစောင့်ကြည့်ဖို့အတွက်လိုအပ်တယ်ထင်တယ်။မြန်မာနိုင်ငံနဲ့ဆက်သွယ်ရင်းနှီးမှုလုပ်မယ့်ကိစ္စရပ်တွေလည်းသူတို့မှာရှိသေးတယ်လေ။အဲ့တော့ဒီအစိုးရကိုဆက်လက်ပြားပြခြင်းအပြင်ဆက်သွယ်မှုတွေရပ်တန့်သွားနိုင်တယ်။တခြားမလူလားအပ်တဲ့ပြဿနာတွေပေါ်ပေါက်လာနိုင်တယ်။ဒါကိုသူတို့သုံးသပ်မိပုံရပါတယ
်။မန္တလေးမဟာအောင်မြင့်မြို့နယ်ကပြည်သူ့လွှတ်တော်အမတ်ဦးငိမ့်တက်ကတော့အရေးယူဖို့စဉ်းစားတဲ့အခါဘယ်ကိစ္စတွေကိုဘယ်သူတွေကလှုပ်တယ်လဲဆိုတာမြင်အောင်ကြည့်ဖို့နဲ့လှုပ်သူကိုတွေ့တဲ့အခါမှာလည်းထိထိရောက်ရောက်အရေးယူရမယ်လို့ဆိုပါတယ်
။ဒီရခိုင်ကိစ္စဖြစ်နေတာကနှစ်ပေါင်းများစွာကြာခဲ့ပြီ။နော်ဆယ်စုနှစ်ပေါင်းများစွာရေးကြည့်တာကအခုစီမံခန့်ခွဲမှုပိုင်းမှာအစိုးရကနှစ်ခုဖြစ်နေတယ်လို့ဟိုနိုင်ငံတကာလည်းမြင်တယ်နိုင်ငံရေးတွေးပညာရှင်တွေလည်းမြင်တယ်အဲ့ဒီအပေါ်မှာဒီရခိုင်ကိစ္စနဲ့ပတ်သက်လို့အစိုးရတစ်ပေါ်မှာပဲတာဝန်ရှိနေတာမဟုတ်ဘူး2008ဥပဒေအရကတမတော်ကအပြီးကြရှိပြီးတော့အစိုးရအပြီးကြရှိနေတဲ့နေထိုင်မျိုးဖြစ်နေတယ် ဥမာဒီဒီရဲနဲ့ပတ်သက်လို့ကာဝေးဦးစီးချုပ်ကယူထားတာဒါတွေရှိတယ်လေပြည်တွင်းစစ်နယ်ဒီဟောဘပြည်ပအန္တရာယ်တွေကိုကာဝယ်ဖို့အတွက်ကတပ်မတော်ကပဲတာဝန်ယူထားတာအဲ့ဒီပေါ်မှာတာဝန်ရှိသူကဘသူလဲဆိုတာကိုနိုင်ငံတကာကစီစစ်ဖို့ထုတ်ဒီအမြင်လေးပဲပြောချင်တာပါတပ်မတော်ပေါ်တမ်းတမှုရှိလာတဲ့အတွက်တမ်းတော်ပေါ်မှာပဲတာဝန်ရှိတယ်ဆိုတော့အမြင်မျိုး EU ကသဘောပေါက်သွားတဲ့အနေအထားမျိုးရှိတယ်။ဒါပေမဲ့အဲ့ဒီအနေအထားနဲ့မပြီးဒီပေါ်မှာတကယ်ကိုစိုက်လိုက်မတက်လှုပ်ဆောင်မှုအားပြောခဲ့တယ်။ဒီပေါ်မှာတာဝန်ယူမှုတွေညော့နေခဲ့တဲ့အဖွဲ့အစည်းတစ်ခုပေါ်မှာဒီတဲ့ပုံမူတဲ့ပေါင်ရွှဲမှုတွေဒီတဲ့ပုံမူတဲ့ဟိုရှုံချပြစ်တင်မှုတွေရှိတယ်မယ်လို့မြင်ပါတယ်။
ရခိုင်ပြည်နယ်ကမွတ်စလင်တွေပေါ်မှာစစ်တပ်ကအင်အားအလွန်ကြုံတုံးဖိနှိပ်ခဲ့တာတွေကိုစန့်ကျင်တဲ့အနေနဲ့မြန်မာတပ်မတော်အကြီးအကဲတွေကို EU ဥရောပသမဂ္ဂကအဆက်အဆံရက်ဆိုင်တော့မှာအပြင်ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေကိုလည်းရက်ဆိုင်ထားမယ်လို့ EU တန်တမန်များသဘောတူညီချက်မှာဖော်ပြထားတယ်လို့ဆိုပါတယ်အခုလောလောဆယ်မှာ EU ကမြန်မာစစ်တပ်ကိုပြည်ရင်းမှာဖိနှိပ်တာတွေလုပ်နိုင်တဲ့လက်နက်ပစ္စည်းတွေအယောင်ပိတ်ထားပြီးတော့အခြေအနေတွေတိုးတက်မလာဘူးဆိုရင်နောက်ထပ်ပိတ်ဆို့မှုအသစ်တွေထပ်မံချမှတ်မယ်လို့လည်းပြောပါတယ်ဒါအပြင်ပြိပခအခြေအနေတွေအကောင်းဘက်ကိုတိုးတက်မလာရင်စီးပွားရေးအရာပိတ်ဆို့အရေးယူဖို့လည်းဆုံးဖြတ်ဖွယ်ရှိတယ်လို့ EU ကသတိပေးထားပါတယ်။တရုတ်အစိုးရကတော့မြန်မာနိုင်ငံရခိုင်ပြည်နယ်မှာငြိမ်းချမ်းရေးနဲ့တည်ငြိမ်ရေးကိုထိန်းသိမ်းထားဖို့မြန်မာအစိုးရရဲ့အားထုတ်မှုကိုထောက်ခံအားပေးတယ်လို့ပြောဆိုသလိုရခိုင်ပြည်နယ်ပြည်ထောင်မှာတမိုင်းကြောင်းလူမျိုးဘာသာကိစ္စတွေပါဝင်ပြီးရှုပ်ထွေးလာတာကြောင့်နိုင်ငံတကာအနေနဲ့လက်တွေ့ကျကျရှုမြင်သုံးသပ်ကြဖို့တိုက်တွန်းလိုကြောင်းပြောဆိုခဲ့ပါတယ်။ရခိုင်ပြည်နယ်အကြံပေးကော်မရှင်ဥက္ကဋ္ဌမစ္စတာကိုဖီအာနန်ကတော့ရခိုင်ပြည်နယ်ရဲ့လက်ရှိပြဿနာကိုရခိုင်ပြည်နယ်အစိုးရမြန်မာအစိုးရနဲ့နိုင်ငံတကာပူးပေါင်းဖြေရှင်းကြဖို့လိုကြောင်းနဲ့ထိတိကျကျအရေးယူမဆောင်ရွက်နိုင်ခဲ့ရင်ဆိုးရွားတဲ့နောက်ဆက်တွဲပြဿနာတွေကိုရေရှည်မှကြုံတွေ့ရလိမ့်မယ်လို့တတိပေးပြောကြားခဲ့ပါတယ်ရှင်။